အမေရိကန်ထုတ်ပစ္စည်းတွေအသုံးပြုခွင့်တားမြစ်လိုက်တဲ့အတွက်လုပ်ငန်းတွေထိခိုက်နေတဲ့တရုတ်စစ်သွေးရေးကုမ္ပဏီ ZTE ကိုတန်ခတ်မှုတွေဖယ်ရှားပေးဖို့သဘောတူညီချက်ရရှိသွားပြီဖြစ်တဲ့အကြောင်းအမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးဝေဘာရော့စ်ကဒီနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားအီရန်နိုင်ငံနေနဲ့ကုန်သွယ်မှုတားမြစ်ချက်ကိုချိုးဖောက်မှုအတွက်အလုသမား9000ကျော်လောက်ရှိတဲ့ ZTE ကုမ္ပဏီကဒေါ်လာတန်1000ပေးဆောင်မှုနောက်ဒေါ်လာ300အာမခံထားဖို့နဲ့ကုမ္ပဏီစီမံခန့်ခွဲရေးနဲ့ဘုတ်ဖွဲ့တစ်ခုလုံးကိုအစားထိုးပြောင်းလဲဖို့သဘောတူညီမှုရခဲ့တဲ့အကြောင်းဝင်းနီရော့စ်ကအမေရိကန်ရုပ်သံ CNBC ကိုပြောဆိုလိုက်တာပါ။တရုတ်စစ်သွေးလုပ်ငန်းကြီးပေါ်ရှေ့လျှောက်စီးကန်းတွေတင်းကျပ်သွားမှဖြစ်ကြောင်းလည်းပြောပါရယ်။တရုတ်ကုမ္ပဏီကိုပြင်းပြင်းထန်ထန်အပြစ်ပေးလိုက်တဲ့အတွက်အမေရိကန်ရဲ့ကုန်သွယ်ရေးစီးမင်းတွေကိုချိုးဖောက်နိုင်ခြေရှိသူတွေပေါ်ဟန်တားရရောက်ကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ကုန်သွယ်ရေးစီးမင်းတွေကိုလိုက်နာကျင့်သုံးမှုအမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကရွေးချယ်ထားတဲ့အဖွဲ့တစ်ဖွဲ့ကိုလည်း ZTE ကုမ္ပဏီကစနစ်ငှားရမ်းအသုံးပြုဖို့လည်းသဘောတူညီချက်မှာထည့်သွင်းထားပါရယ်။တရုတ်စစ်သွေးရေးလုပ်ငန်းနဲ့သဘောတူညီနိုင်မှုတွေဟာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့တွင်းကုန်ကုန်စီးကျမှုတွေအတွက်စစ်ဆင်ညီနိုင်မှုတွေမှာတစုံတရာရက်ခတ်မှုရှိလိမ့်မယ်လို့မထင်ကြောင်းလည်းအမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးကပြောဆိုထားပါရယ်။